အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားငြင်းငြင်းသဘောတူညီချက်ရဖို့အခြေအနေတိုးတက်လာတဲ့အနေအထားတွေ့လာရခြင်းပါပဲ။အာဖဂန်အစိုးရညှိနှိုင်းရေးမှုတွေနဲ့ကာတာနိုင်ငံဒူဝါမြို့မှာတွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ခ်ပွန်ပီယိုကအမေရိကန်ပြည်ထောင်စုဟာဘေးကနေထိုင်ပြီးကိုတက်နိုင်တဲ့နေရာကအကူအညီပေးမှာဖြစ်ကြောင်းစနေနေ့မှာပြောကြားခဲ့ပါတယ်။ဝန်ကြီးပွန်ပီယိုဟာတာလီဘန်ညှိနှိုင်းရေးမှုတွေနဲ့လည်းတွေ့ဆုံခဲ့တာပါ။အမေရိကန်နဲ့တာလီဘန်တို့ကြားဖေဖော်ဝါရီလတုန်းကသဘောတူညီမှုရခဲ့တဲ့နောက်တာလီဘန်တွေနဲ့အာဖဂန်စစ်ရဲတို့ကြားပထမဆုံးချိန်ဖြစ်တဲ့နေနေချင်းဆိုင်ဆွေးနွေးမှုကိုစက်တင်ဘာလထဲမှာဒိုဟာမှာပြုလုပ်နိုင်ခဲ့တာပါ။ဒီသဘောတူညီချက်အရအာဖဂန်နိုင်ငံတည်းနိုင်ငံခြားတပ်ဖွဲ့အလုံးပြန်ပြီးရုပ်သိမ်းပေးဖို့အမေရိကန်ဘက်ကသဘောတူခဲ့ပြီးတာလီဘန်တွေဘက်ကငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးမှုတွေကိုဆက်လုပ်အောင်မှာဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုဟာစနေနေ့အစောပိုင်းမှာ UAE အင်ရှစ်မင်းသားမိုဟာမက်ဘင်ဇာယီနဲ့ဒိုဟာမှာတွေ့ဆုံပြီးအရှေ့လယ်ပိုင်းဒေသမှာအီရန်ရဲ့ဩဇာဆွမ်းမှုမှုကိုတုံ့ပြန်နိုင်ဖို့နဲ့ရင်းမြင့်ရင်းချင်းအတွက်နိုင်ငံရေးပြဿနာအဖြေရှာဖို့လိုနေတာတွေကိုဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဝန်ကြီးပွန်ပီယိုဟာဒိုဟာမှာပဲကာတာခေါင်းဆောင်ရှိတ်တမင်ဘင်ဟာမက်အယ်တာနီနဲ့ရောဒူဝန်ကြီးနဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့ပါတွေ့ဆုံပြီးကာကွယ်ရေးအကြမ်းဖက်ဝါဒဆွဲတိုက်ဖျက်ရေးဆိုင်ရာနဲ့စီးပွားရေးအခွင့်အလမ်းဆိုင်ရာတွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။